Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ23ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9မီတာ7 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။ Brussels မြို့ဘုံဖောက်ခွဲတိုက်ခိုက်မှုတွေအတွက်တန်တရားရှိနေသူတအူးကိုဖမ်းမိလိုက်ပြီလို့ Belgium ကလာတဲ့သတင်းတွေကပြောပါတယ်။သမ္မတဘရာကိုဘားမဟာကျူးဘားနိုင်ငံကနေတဆင့် Argentina နိုင်ငံမှာရောက်နေပါတယ်။ American နိုင်ငံသားရေးဝန်ကြီး John Kerry ဟာ Russia သမ္မတနိုင်ငံသားရေးဝန်ကြီးတို့နဲ့ဆွေးနွေးဖို့ဒီကနေ့ Moscow ကိုသွားပါမယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မနေ့ကဖြစ်ခဲ့တဲ့ဘယ်လ်ဂျီယံနိုင်ငံပောက်ကွဲမှုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်ချက်တွေထဲမှာနားဆင်ရမှာကတော
့ဘယ်လ်ဂျီဘရပ်ဆဲလ်နိုဟို連続テロによって多くの市民の方々が犠牲となったことに。
ジャパン内外運営長俊相阿部ပြောသွားတာပါ。ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်。ဒီအကြောင်းနဲ့တူအသက်တင်သွင်းလိုက်တဲ့ဝန်ကြီးနှစ်ဦးရဲ့ပညာရေးနောက်ခံနဲ့ပတ်သက်လို့မကန်မှုမရှိဘူးဆိုပြီးဝေဖန်ချက်တွေထွက်ပေါ်နေတဲ့အကြောင်းနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့၅နှစ်တာဗန္ဒာရဲ့သုံးဆွဲမှုပေါ်ပြန်လည်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်。အခုတော့ထိတ်တန့်ရောက်တဲ့တင်တွေကိုကိုကြကြော်သိန်းနဲ့မတ်တကင်ထိုက်တို့ကပြောပြပေးပါမယ်ရှင်。
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာအင်္ဂါနေ့ကဖြစ်ခဲ့တဲ့ဘုံဖောက်ခွဲတိုက်ခိုက်မှုတွေမှာသေဆုံးသွားသူ34ဦးအတွက်10မိနစ်တာငြိမ်သက်ပြီးဝန်နေချင်းအထိတ်မှတ်ပြုကြရတဲ့အမျှဖောက်ခွဲမှုတွေအတွက်တန်ရရှိသူ2ဦးကိုဖမ်းမိလိုက်ပြီးလို့ဘယ်လ်ဂျီယံသတင်းဌာနတွေကပြောပါတယ်။ပန်းတွေအမှတ်ရပစ္စည်းတွေကိုတောချကြတဲ့ဘရပ်ဆဲလ်မြို့တော်က Place de la Bourse ရင်းပြမှာဒီကနေ့လူတွေစုဝေးကြတာပါ။အရင်ဆုံးတော့10မိနစ်တာငြိမ်သက်လိုက်ကြပြီးအဲဒီနောက်အားလုံးတညီတညွတ်တည်းရှိကြတယ်ဆိုတာကိုပြတဲ့အနေနဲ့လက်ခုပ်တီးတန်တွေရုတ်တရက်ထွက်လာပါတယ်။ဘယ်လ်ဂျီယံနိုင်ငံသားတွေအတွန်းရှိပါစေဆိုတဲ့အော်ဒါတစ်ခုနောက်မှာနောက်ထပ်လက်ခုပ်တန်တွေထပ်ထွက်လာပါတယ်။ဒီတော့တင်မှာပဲအင်္ဂါနေ့ကဘရပ်ဆဲလ်မြို့တော်ဘုံဖောက်ခွဲတိုက်ခိုက်မှုတွေမှာတန်ရာရှိသူတအူးကိုရဲတပ်ဖွဲ့ကဖမ်းမိလိုက်ပြီးလို့ဘယ်လ်ဂျီယံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အသက်25နှစ်အရွယ်နာဂျင်းလာထရာဝီကိုအာဏာပိုင်တွေကအလိုရှိနေတဲ့သူဖြစ်အစောပိုင်းသတင်းတွေမှာဖော်ပြကြတာဖြစ်ပြီးဒီကနေ့အဖမ်းခံရသူကသူဖြစ်တယ်လို့ယူဆထားကြတာပါ။ဘရပ်ဆဲလ်မြို့အန်ဒါလက်တ်အရက်မှာလာထရာဝီကိုဖမ်းလိုက်တာလို့သတင်းတွေကပြောပါတယ်။ဘရပ်ဆဲလ်မြို့ဘုံဖောက်ခွဲတိုက်ခိုက်မှုမဖြစ်ခင်ကတည်းကရဲတပ်ဖွဲ့ကသူ့ကိုရှာနေတာပါဘုံဖောက်ခွဲတိုက်ခိုက်တဲ့အထက်ကနောက်နှစ်ယောက်ကတော့အသက်28နှစ်နဲ့30အရွယ်ညီကိုနှူးဖြစ်တဲ့ခါလစ်နဲ့ဘရာဟင်အယ်ဘာခရာဝီတို့ဖြစ်တယ်လို့သတင်းတွေကပြောကြပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဘယ်လ်ဂျီယံအာဏာပိုင်တွေဘက်ကအတိမပြုသေးပါဘူး
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တဝိုင်မနစ်အင်္ဂါနေ့ညနေခင်းမှာရဲကားတံတွေစုညံနေခဲ့ပါတယ်။ရာနဲ့ချီတဲ့ဒေသခံတွေမြို့တော်ရဲ့အစုရှယ်ယာအရောင်းဝယ်ဌာနကြီးရှေ့မှာစုဝေးခဲ့ကြပြီးဖျောင်းနိုင်တွေထွန်းညှိခဲ့ကြသလိုစီလုံးချဖို့မြို့တော်လေးစိတ်နဲ့ဘူရာယုံကိုဘုံခွဲသူအကြမ်းဖက်သမားတွေကိုစန့်ကျင်ကြောင်းစာတမ်းတွေလည်းကင်ဆောင်ခဲ့ကြပါတယ်။ချစ်သူနဲ့အတူလူလူစုဝေးပွဲကိုလာရောက်ခဲ့တဲ့ကောလိပ်ဘွဲရအဲလစ်ဘာလစ်ကတော့တိုက်ခိုက်ခံရပြီးတနေကုန်အိမ်မှာတယောက်တည်းရှိနေခဲ့ပြီးတိတ်ကိုစိတ်ထိခိုက်ခဲ့ရတယ်လို့ပြောဆိုပါတယ်။ဝန်ထဲတော်ကိုအားလုံးမျှဝေခန်းစားနေကြရပါတယ်။အားလုံးအတူတူရှိနေတော့ခန်းစားရတာတက်တာပါတယ်လို့ပြောဆိုခဲ့ပါတယ်။အနီးအနားကလူတစုကတော့ကျွန်တော်တို့ဟာဘရပ်ဆဲလ်မြို့ကန်တွေပါဆိုတဲ့စာတမ်းကိုကင်ဆောင်ထားကြပါတယ်။တခြားသူတွေကတော့လက်တွေချိန်ပြီးတချင်းတွေတီးဆိုခဲ့ကြပါတယ်။အစုရှယ်ယာအရောင်းဝယ်ဌာနကြီးရဲ့ကြွေပြားကတ်ထားတဲ့တိုင်ကြီးမှာလဲမုံတီးမှုတွေကိုစီးလုံးမှုနဲ့တိုက်ဖြတ်ကြစို့ဆိုတဲ့ဆိုင်းပုတ်ကိုချိတ်ဆွဲထားပါတယ်။မကြာခင်လပိုင်းအတွင်းကပြင်သစ်နိုင်ငံပါရီမြို့တော်အကြမ်းဖက်ထိုက်ခိုက်ခံရတဲ့6ချပွဲဖြစ်ရကြီးကြောင်းလူပေါင်းတောင်းချီလမ်းမပေါ်ထွက်ခဲ့ကြတဲ့ပုံရိပ်တွေကိုတွေးကြရပြီးဖြစ်ပါတယ်။ဒါပေမဲ့အခုကတော့ပါရီမြို့တော်ရဲ့အင်းကြီးချင်းဥရောပရဲ့အသင်းနှလုံးကိုတင်စားကြတဲ့ဘရပ်ဆဲလ်မြို့တော်ပြစ်မှတ်ထားတိုက်ခိုက်ခံရတာဖြစ်ပါတယ်။ဘရပ်ဆဲလ်မြို့ပြင်က710လေဆိပ်နဲ့ Milbig ယထာပူရာယုံမှာအသေးကံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဝန်ခံထားပါတယ်
။အမေရိကန်သမ္မတဘရာကိုဘားမဟာအာဂျင်တီးနားနိုင်ငံမှာနှစ်ရက်ကြာခီးစဉ်တစ်ခုနဲ့ရောက်နေပါတယ်။ဒါဟာဖြင့်စီးပွားရေးအခြေအနေမကောင်းလာတဲ့အာဂျင်တီးနားနိုင်ငံနဲ့ဆက်ဆံရေးနှွေးထွေးလာတဲ့ရေးလက္ခဏာဖြစ်ပေမဲ့လည်းအမေရိကန်ပြည်ထောင်စုကထောက်ခံခဲ့တဲ့အာဏာသိမ်းနှစ်ပတ်လည်အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။သမ္မတဘားမဟာသမ္မတကတော်မီရှဲဘားမသမီးနှစ်ယောက်သမ္မတကတော်ရဲ့မိခင်တို့နဲ့အတူဘွီနိုစ်အဲရစ်မြို့မှာဗုဒ္ဓဦးနေညတကောင်ကျော်လေးကရောက်သွားတာပါ။လက်ရှိအမေရိကန်သမ္မတတူအနေနဲ့နှစ်ပေါင်း90နီးပါးအတွင်းပထမဆုံးအကြိမ်ဖြစ်ကျူးဘားနိုင်ငံသမိုင်းဝင်ခီးစဉ်အပြီးအခုအာဂျင်တီးနားကိုသမ္မတဥပမာဆက်သွားတာပါဒီကနေ့နောက်ပိုင်းမှာတော့အာဂျင်တီးနားသမ္မတမော်ရီစီယိုမက်ခရီနဲ့သမ္မတဥပမာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်အမေရိကန်အပါအဝင်လွတ်လပ်တဲ့ဈေးကွက်စီးပွားရေးကျင့်သုံးတဲ့တခြားနိုင်ငံတွေနဲ့စီးပွားဆက်ဆံရေးအားကောင်းခိုင်မာခြင်းနဲ့ဆိုတာအာဂျင်တီးနားသမ္မတကပြောထားဥပါတယ်ဒီကနေ့ဟာအာဂျင်တီးနားနိုင်ငံမှာရရဆက်ဆက်အုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်အစိုးရစတက်ခဲ့တာ နှစ်40ပြည့်တဲ့နေ့ဖြစ်ပြီးစစ်အစိုးရလက်ထက်မှာတည်ဆုံသွားသူတွေကိုအထိမ်းအမှတ်ပြုတည်ဆောက်ထားတဲ့ပန်းချီမှာသမ္မတဥပမာကလွမ်းသူပန်းကွေချပါမယ်။အာဂျင်တီးနားမှာဒေါ်တီဝေါ်လို့သိကြတဲ့ခုနှစ်နှစ်ကြာစစ်အစိုးရတဒန်းတွင်လူပေါင်း300000လောက်တည်ဆုံဒါမှမဟုတ်ပျောက်ဆုံးသွားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်တွေကဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်ပါတီချင်းနှစ်ရပ်တို့ရဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာတော့ပါတီရင်းရွေးချယ်ပွဲတွေမှာထိတ်တန့်ရောက်နေသူတွေနဲ့အဓိကပြိုင်ဘက်တွေကြားအောင်ပွဲတွေခွဲဝေရယူကြပါတယ်။ရီပါဘလစ်ကန်ကိုယ်စားလှယ်ဒေါ်နယ်ထရန့်ကအာရီဇိုနာပြည်နယ်မှာတက်ဆက်စ်အထက်လွှတ်တော်အမတ်တက်ခရုစ်ကိုယာကိုင်နှုန်း20ကျော်နဲ့လွယ်လင့်တကူအနိုင်ရခဲ့ပြီးပါတီညီလာခံကိုယ်စားလှယ်58ဦးစလုံးကိုရရှိခဲ့ပါတယ်။တက်ခရုစ်ကယူတာပြည်နယ်မှာအနိုင်ရခဲ့ပါတယ်တက်ခရုစ်ကမဲထက်ဝက်ကျော်ရရှိခဲ့တာကြောင့်ဒေါ်နယ်ထရန့်ကိုခွဲပေးစရာမလိုပဲယူတာပြည်နယ်ရဲ့ပါတီညီလာခံကိုယ်စားလှယ်40ဦးစလုံးကိုရရှိခဲ့ပါတယ်ရီပါဘလစ်ကန်ပါတီရဲ့ဇူလိုင်လကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်ခင်ဒေါ်နယ်ထရန့်အနေနဲ့ပါတီရဲ့သမ္မတလောင်းဖြစ်ရေးလိုအပ်တဲ့ညီလာခံကိုယ်စားလှယ်1,239ဦးရရှိသွားမယ်အရေးကိုတားဆီးထားနိုင်ဖို့ပါတီရင်းရှင်ပြိုင်ဘက်တွေဖြစ်တဲ့တက်ခရုစ်နဲ့အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကာစစ်တို့ကကြိုးစားနေကြတာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့ဘာမအောင်ထက်လွတ်တော်အမဘာနီဆန်ဒါစ်ကအိုက်ဒါဟိုးနဲ့ယူတာပြည်နယ်တွေကပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေမှာပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ထက်မဲရလ80ရာခိုင်နှုန်းကျော်နဲ့အပြတ်အသတ်နိုင်ရပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာပြိုင်ဘက်တွေအနေနဲ့ပါတီညီလာခံကိုယ်စားလှယ်တွေအချိုးကျခွဲဝေရရှိတာကြောင့်မစ္စတာဆန်ဒါစ်အနေနဲ့ပြိုင်ဘက်မစ္စစ်ကလင်တန်ရဲ့ရလဒ်ကိုမှီဖို့မဲအပြတ်အသတ်နဲ့အနိုင်ရဖို့လိုအပ်နေတာဖြစ်ပါတယ်။ဟီလာရီကလင်တန်ကတော့မနစ်အင်ကနီရွေးချယ်ပွဲအတွင်းအာရီဇိုနာပြည်နယ်မှာအပြတ်အသတ်အနိုင်ရခဲ့ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေဗိုလ်ဒူးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂီလာဗ်ရော့ဖ်တို့နဲ့ဆီးရီးယားရေးဆွေးနွေးဖို့မော်စကိုမြို့တော်ကိုဒီကနေ့သွားဖို့ရှိပါတယ်ဆီးရီးယားနဲ့ယူကရိန်းအရေးတွေဟာဆူနီဘွဲ့ရဲ့အဓိကအကြောင်းအရာတွေဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဆီးရီးယားကနေတပ်ဖွဲ့တစ်စီတစ်ပိုင်းကိုရုတ်သိမ်းတဲ့အကြောင်းသမ္မတပူတင်ကပြီးခဲ့တဲ့သတင်းပတ်မှာကြေညာပြီးတဲ့နောက်ဒီခီးစဉ်ကိုစီစဉ်တာလို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။ဆီးရီးယားမှာတိုက်ခိုက်တာတွေဆက်ပြီးရပ်ဆိုင်းနေရေးတည်ကြစေဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အကူအညီပေးလူသားတွေရဲ့လုပ်ငန်းတွေတိုးတက်ချဲ့ထွင်နိုင်ဖို့ဘယ်လိုလုပ်ကြမလဲဆိုတာတွေကိုဝန်ကြီးကယ်ရီနဲ့ရုရှားတာဝန်ရှိသူတွေဆွေးနွေးကြမယ်လို့နိုင်ငံသားရဲ့ဌာနကပြောပါတယ်။ဆီးရီးယားမှာနိုင်ငံရေးအသွင်ကူးပြောင်းမှုကိုဘယ်လိုဖော်ဆောင်မလဲ IS စစ်သွေးကြွတွေကိုဘယ်လိုနှိမ်နှင်းမလဲဆိုတာတွေကိုလည်းဆွေးနွေးကြမှာပါယူကရိန်းအရေးမှာတော့ပြီးခဲ့တဲ့လကရထားတဲ့အပြည့်အသဘောတူညီချက်ကိုယူကရိန်းရှေ့ပိုင်းကရုရှားလူလာတဲ့တိကျခွက်ထွက်ရေးဝါဒီတွေလေးစားလိုက်နာလာစေရုရှားကပူပြီးဖိအားပေးဖို့မစ္စတာကယ်ရီကတိုက်တွန်းမယ်လို့ခန့်မှန်းထားပါတယ
်ရှီမင်းနိုင်ငံတွင်းကအယ်ခိုင်ဒါလေ့ကျင့်ရေးစခန်းတစ်ခုကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်ခဲ့တာမှာအကြမ်းဖက်ဝါဒီဒါဇင်နဲ့ချီတေဆုံးခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနပင်တဂွန်ကမနေ့အင်္ဂါနေ့ကပြောပါတယ်အမေရိကန်ပြည်သူတွေအတွက်ချင်းချောက်မှုဖြစ်စေတဲ့တိုက်ခိုက်မှုတွေပေါ်ဆောင်ဖို့အာရေဗျကျွန်းဆွယ်ဆိုင်ရာအယ်ခိုင်ဒါအဖွဲ့ AQAP ရဲ့ရှီမင်းနိုင်ငံတွင်ခြေကုပ်ယူနိုက်စွမ်းကိုခြေမုံးဖို့နဲ့အယ်ခိုင်ဒါအဖွဲ့အတွက်လုံခြုံရာဒေသမရှိရေးအမေရိကန်တို့ရဲ့ပိုင်းဖြန့်မှုကိုလက်တွေ့ကျင့်သုံးတဲ့အနေနဲ့အခုတိုက်ခိုက်မှုကိုလှုံ့ဆော်ခဲ့တာဖြစ်တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရပီတာခုတ်ကပြောပါတယ်တိုက်ခိုက်ခဲ့တဲ့စခန်းမှာအကြမ်းဖက်ဝါဒီ80ကျော်ကိုလေ့ကျင့်သင်တန်းပေးနေတာဖြစ်ပြီးလေကြောင်းတိုက်ခိုက်မှုရဲ့ရလဒ်တွေကိုတော့ကျန်းကျင်သူတွေကောက်ယူစစ်ဆေးဆဲဖြစ်တယ်လို့လည်းပြောခွင့်ရကပြောပါတယ်။ကနဦးရလဒ်တွေအရတော့အယ်ခိုင်ဒါအဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးခဲ့ရတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ AQAP အဖွဲ့ဟာအယ်ခိုင်ဒါနဲ့ချိတ်ဆက်တဲ့အဖွဲ့တွေလက်ခွဲအဖွဲ့တွေထဲမှာအန်ရဲ့အကြီးဆုံးအဖွဲ့ဖြစ်အမေရိကန်တာဝန်ရှိသူတွေကသတ်မှတ်ထားတာဖြစ်ပါတယ်။
လန်ချန်မဲခေါ်မြေကြောင်းတခြားနိုင်ငံတွေကြားစီးပွားဆက်ဆံရေးပိုကောင်းမှုနဲ့ဒေသတွင်းလူမျိုးရေးပိုကောင်းလာမှုရည်ရွယ်တဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာနည်းလမ်းတစ်ခုကို၆နိုင်ငံကောင်းဆောင်တွေဒီကနေ့တရားဝင်စတင်လိုက်ပါတယ်။တရုတ်နိုင်ငံမှာလန်ချန်မြေလို့သိကြတဲ့မဲခေါ်မြေဟာအရှိတောင်အခြားဒေသမှာအရှိဆုံးမြေပါ။တရုတ်နိုင်ငံဟိုင်နန်ကျွန်းတောင်ပယ်စွန်းကဆန်ညာမြို့မှာလုပ်တဲ့လန်ချန်မဲခေါ်ပူးပေါင်းဆောင်ရွက်ဆိုင်ရာကောင်းဆောင်များအစည်းအဝေးကိုတရုတ်ဝန်ကြီးချုပ်လီကီချန်၊ထိုင်းဝန်ကြီးချုပ်ဘရာယူချန်တို့ကြား၊ဗီယက်နမ်ဒုတိယဝန်ကြီးချုပ်ဖန်ပင်မင်း၊မြန်မာဒုတိယသမ္မတဆိုင်မောက်ခန်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့လာအိုဝန်ကြီးချုပ်ထောင်ဆင်းသမာဗုံတို့တက်ရောက်ကြပါတယ်။ရေအေးမြစ်စီမံခန့်ခွဲရေးစီးရင်မွေးတည်မှုတိုက်ဖြတ်ရေးအများပြည်သူကြားမှာရေးအခြေခံအဆောက်အအုံဆိုင်ရာသိပ္ပံနဲ့နှိပညာဆိုင်ရာနဲ့ဒေတာရင်းလုံခြုံရေး စားတဲ့ကိစ္စရပ်တွေမှာပူပေါင်းဆောင်ရွက်စီမံကိန်းတွေကိုခေါင်းဆောင်တွေဆွေးနွေးကြပါတယ်။တရုတ်နဲ့လာအိုလိုမြင့်အပေါ်ပိုင်းကနိုင်ငံတွေမှာဆက်တီဆောင်မဲ့ရည်မှန်းချက်ကြီးမားတဲ့စီမံကိန်းတွေကြောင့်ရေကြီးတာ၊ရေကမ်းခြောက်တာနဲ့မြစ်ထဲမှာငါးအရင်းအမြစ်တွေရော့ကျသွားမှကိုမြင့်အောက်ပိုင်းနိုင်ငံတွေကစိုးရိမ်နေကြတာပါ။တရုတ်နိုင်ငံအနေနဲ့ရေအရင်းမြစ်စီမံခံခွဲတာမှာတခြားနိုင်ငံတွေရဲ့စိုးရိမ်ချက်တွေကိုထက်ထွက်ပါမယ်လို့တရုတ်ဝန်ကြီးချုပ်လီကီချန်းကဆိုပါတယ်။ဒါအပြင်၆နိုင်ငံကြားနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုတိုးမြင့်ကြဖို့ရေအရင်းမြစ်စီမံခံခွဲရေးကိစ္စအပြင်တခြားကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးကိုပိုအားကောင်းအောင်လုပ်ကြဖို့လည်းတရုတ်ဝန်ကြီးချုပ်ကနှိုးဆော်ထားပါတယ်
။အာဖရိကအနောက်ပိုင်းနိုင်ငံငယ်လေးတစ်ခုဖြစ်တဲ့ဂမ်ဘီယာနိုင်ငံနဲ့တရုတ်နိုင်ငံကြားဒီလအတွင်းဆက်ဆံရေးထူထောင်လိုက်တာကြောင့်ထိုင်ဝမ်ရဲ့ကမ္ဘာတဝန်းကနိုင်ငံအနည်းငယ်နဲ့တန်တမန်ဆက်ဆံရေးကိုဆက်ထိန်ထားနိုင်ဖို့နဲ့နိုင်ငံတကာဩစာတရားမှုအပေါ်မှာစိန်ခေါ်မှုအသည့်အဖြစ်စိုးရိမ်မှုတွေတိုးလာနေပါတယ်။ဂမ်ဘီယာနိုင်ငံကတရုတ်နဲ့တန်တမာဆက်ဆံရေးထူထောင်ချောင်းမလ18ရက်နေ့ကကြေညာချက်အပေါ်ထိုင်ဝမ်အစိုးရနဲ့သမ္မတသစ်တို့ကစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်
။နိုင်ငံကအာကာသစကန် ISS မှာရောက်နေတဲ့အာကာသယာဉ်မှူး6ရောက်အတွက်ထောက်ပံ့ရေးပစ္စည်းတွေတင်သွားတဲ့လူမပါတဲ့ကုန်တင်ယာဉ်ကိုအင်္ဂါနေ့ညနှောင်းပိုင်းကလွှတ်တင်လိုက်ပါတယ
်။
Atlas 5ဒုံးယံကို Florida ပြည်နယ် Carnarvon အမှူအာကာသယာဉ်ပြည်လို့စကန်ကနေလွတ်တင်လိုက်တာပါအစားအစာပစ္စည်းကိရိယာနဲ့စံတရေးဆိုင်ရာတွေကိုပုဂ္ဂလိကကုမ္ပဏီ Orbital ETK ကတည်ဆောက်တဲ့ Cygnus တိပ်ဘူးထဲမှာထည့်ပြီးတော့ဒုံးယံနဲ့လွတ်တင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြော့ကြော့သိနေမှသတင်းထိုက်တို့ကြီးညာပေးခဲ့တာပါရှင်။ဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။အရင်ဦးဆုံးတော့ဘယ်လ်ဂျီယံနိုင်ငံပောက်ကွဲမှုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုတင်ပြပေးပါမယ်။ဘယ်လ်ဂျီယံနိုင်ငံဘရာဇယ်မြို့မှာလူပေါင်းဒါဇင်နဲ့ချီထိခိုက်ဒေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုပေါ်နိုင်ငံတကာအတိုင်းအဝိုင်းကပြစ်တင်ရှုံချမှုတွေထပ်မံထွက်ပေါ်လာပါတယ်။ဘယ်လ်ဂျီယံနိုင်ငံရဲ့မဟာမိတ်ဖြစ်အမေရိကန်သမ္မတလောင်းရွေးပွဲမှာရှင်းပြိုင်နေသူတွေကလည်းအစွန်းရောက်တွေရဲ့တိုက်ခိုက်မှုပေါ်တုံ့ပြန်ခဲ့ကြတာပါ။အပြည့်စုံကိုတော့ကိုအောင်လွင်ဦးကစူးစီးတင်ပြထားပါတယ်ရှင်
။ဘယ်လ်ဂျီယံနိုင်ငံဘရာဇယ်မြို့မှာလူပေါင်း30ကျော်ဒေဆုံးပြီးတရားကြောထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုပေါ်ဥရောပခေါင်းဆောင်တွေကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဝမ်းဝမ်းရှုတ်ချခဲ့တယ်လို့အခုနောက်ဆုံးအာရှခေါင်းဆောင်တွေကလည်းပြစ်တင်ပြောဆိုလိုက်ကြတာပါဂျပန်နိုင်ငံသားနှစ်ယောက်လည်းထိခိုက်ဒဏ်ရာရခဲ့တဲ့ဘရက်ဆယ်မြို့ကတိုက်ခိုက်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရဖြစ်နေလေဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေက TV တိုကျိုရုပ်မြင်သံကြားကိုပြောကြားသွားပါတယ်
ဘယ်လ်ဂျီယံဘရက်ဆယ်မှာလူတွေထိခိုက်ဒေကြီးတဲ့အထိပောက်ကွဲမှုတွေဖြစ်တယ်ဆိုတာကြားတော့တုံလုံးမိတယ်လို့ဒေါသလည်းဖြစ်မိပါတယ်ဘလို့အကြောင်းမျိုးနဲ့ပဲလုံလို့အကျန်းဖက်ဝါရကိုတော့ဘလို့နီးနဲ့မှခွင့်လို့လို့မရပါဘူ
းတရားဝင်ကြီးချုပ်လီကချင်းကတော့ဘယ်ဂျီယံလူမှုအတွက်စာနာတဲ့အကြောင်းမြန်မာနိုင်ငံပါဝင်မဲခေါင်မြန်မာနိုင်ငံအနေနဲ့ထိတ်သိညီလာခံအတွင်းပြောကြားသွားခဲ့တာပ
ါ景象啊遇难者表示深切的哀悼
တိုက်ခိုက်မှုမှာထိခိုက်ဒေဆုံးရသူတွေအတွက်ဝမ်းနည်းကြောင်းပြောကြားလိုပါတယ်သက်ဆိုင်သူမိသားစုတွေပေါ်စာနာကြောင်းလည်းပြောကြားလိုပါတယ်တခြားနိုင်ငံတွေလိုပဲတရုတ်နိုင်ငံဟာလည်းအကြမ်းဖက်ဝါဒပုံစံမျိုးစုံကိုဆန့်ကျင်ပါတယ်
။ဥရောပတိုက်ကအေးအေးချမ်းချမ်းနဲ့တည်တည်ငြိမ်ရှိတဲ့ဘယ်ဂျီယံနိုင်ငံမှာမကြုံဘူးလို့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတဲ့အတွက်လည်းကမ္ဘာတဝန်းအစိုးရတွေလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးကတော့တိုင်းပြည်လုံခြုံရေးအတွက်အစွမ်းကုန်ကြိုးပမ်းထားတဲ့အကြောင်းပြောပါတယ်
။ But I can assure Australians that our security set systems our border protection our domestic security arrangements
ကျွန်တော်တို့ရဲ့လုံခြုံရေးစနစ်တွေနေဆက်ကာကွယ်ရေးတွေပြည်တွင်းလုံခြုံရေးအစီအမံတွေဟာဥရောပထက်အများကြီးခိုင်မာတယ်ဆိုတာဩစတြေးလျနိုင်ငံသားတွေကိုအားမခံနိုင်ပါတယ်ဥရောပလုံခြုံရေးကတော့စိတ်ကောင်းစရာဟာကွက်တွေရှိနေသလိုမကြသေးခင်ကကြုံရတဲ့ပြဿနာတွေအားလည်းလုံခြုံရေးအားနည်းချက်တွေနဲ့မကင်းပါဘူး
အမေရိကန်ပါဝင်မြောက်အတ္တိတ်စာချုပ်ဖွဲ့နေတိုးရုံချုပ်ရှိရာဘယ်ဂျီယံနိုင်ငံကတိုက်ခိုက်မှုပေါ်ဥရောပခေါင်းဆောင်တွေနဲ့အတူအမေရိကန်သမ္မတဘရက်အိုဘားမားကလည်းအပြင်းထန်ပြစ်တင်ရှုတ်ချခဲ့တာပါဒီနေ့အမေရိကန်သမ္မတလောင်းရွေးပွဲအတွက်ရှင်းပြနေသူတွေကလည်းလုံခြုံရေးအတွက်ဆောင်ရွက်တဲ့သဘောထားတွေကိုပြောဆိုကြပါတယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေရှေ့တန်းရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကတော့အကြမ်းဖက်ဝါဒရဲ့အရင်းအမြစ်တွေကိုရှာဖွေတက်ပြတ်သွားဖို့လိုတယ်လို့ပြောဆိုခဲ့တာပါ
The United States has to offer whatever help we can to Belgium and the other European countries, but we have to work closely together.
Belgium နဲ့တခြားဥရောပနိုင်ငံတွေအတွက်လိုအပ်တဲ့အကူအညီတွေကို American ပြည်ထောင်စုကကမ်းလှမ်းရမှာဖြစ်ပါတယ်။ဒါမှလည်းကျမတို့ရဲ့မိတ်ဆွေတွေ၊မဟာမိတ်တွေနိနိကကပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့ IS စစ်သွေးကြွတွေကိုချိန်မုံးကျင်တဲ့တိုင်းပြည်တွေမဟာမိတ်ဖွဲ့ဖို့လည်းလိုပါတယ်။
ကျန်းဖက်ဝါဒကိုတိုက်ဖြတ်ရမှာထောက်လှမ်းရေးသတင်းတွေစုဆောင်းနိုင်မှုဟာအရေးကြီးတဲ့အကြောင်းဝန်ကြီးအောင်ကလင်တန်ကပြောဆိုခဲ့သူ ပြန်ပြတ်ဖြစ်တဲ့ဒီမိုကရက်တစ်ပါတီကဘန်နီဆန်ဒါစ်ကလည်းအလားတူသဘောထားပြောကြားသွားခဲ့တာပါ။ Republican Party ဘက်မှာရှေ့တန်းရောက်နေတဲ့အင်ချန်မြေလုပ်ငန်းရှင်ဂရေဂျူရယ်တထေးဒေါ်နယ်ထရမ့်ကတော့ဘယ်ဂျီယံနိုင်ငံကျုံ့ရတဲ့ခြေကွဲစရာအဖြစ်ပြက်တွေဝန်ထဲကြောင့် Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တယ်လို့အချမ်းပဝါရတက်ဖြည့်ရေးသူ့အမြင်သဘောထားတွေကမှန်ကန်နေရဲဆိုတာပိုပြီးသိလာရတယ်လို့လည်းမှတ်ချက်ပြီးပြောဆိုခဲ့တာပါ။ Brussels မြို့ကတက်ခတ်မှုအတွင်းမှာတော့ American လေတပ်အမှုဒဏ်တူပါဝင် American နိုင်ငံသား၉ဦးထက်မနည်းကလည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ Belgium နိုင်ငံပောက်ကွဲမှုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုတ်ပြန်ချက်တွေကိုကိုအောင်လွင်ဦးပြောပြခဲ့တာပါရှင်။အခုတော့ဝန်ကြီးသစ်နှစ်ဦးရဲ့နောက်ခံပညာရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်နေတာကိုတင်ပြပေးပါမယ်။ရွေးချယ်ခံသမ္မတဦးထင်ကျော်ကလည်းအစိုးရသစ်မှပါဝင်မဲ့ပြည်ထောင်စုဝန်ကြီးစည်းရုံးကိုမနစ်ကလွှတ်တော်ကိုတင်သွင်းခဲ့ရမှာအဲ့ဒီစည်းရုံးမှာပါဝင်တဲ့ဝန်ကြီးနှစ်ဦးရဲ့ပညာရေးနောက်ခံနဲ့ပတ်သက်လို့မံကန်မှုမရှိဘူးဆိုပြီးဝေဖန်ချက်တွေထွက်ပေါ်နေပါတယ်။ကိုင်ကန်ရှင်နှစ်ဦးစလုံးကတော့အခုလိုဝေဖန်ဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လွှတ်တော်အတွင်းမှာကန့်ကွက်မှုတွေရှိလာရင်သူတို့ဘက်ကတင်ပြတဲ့အထောက်အထားတွေပေါ်တင်ပြီးလွှတ်တော်တစ်ခုလုံးရဲ့အဆုံးအဖြတ်ကိုခံယူပါမယ်လို့ VOA ကပြောပါရယ်။ကိုထဲအောင်ကဆက်သွယ်စုံစမ်းမေးမြန်းထားပါရယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဆိုပြုပြည်ထောင်စုဝန်ကြီးဆင်းနဲ့ပါဝင်သူဒေါက်တာတန်းမြင့်နဲ့ဦးကျော်ဝင်းတို့ရထားတဲ့စီးပွားရေးဒေါက်တာဘွဲ့တွေနဲ့ပတ်သက်လို့ဒီဘွဲ့တွေပေးခဲ့တဲ့အမေရိကန်တက္ကသိုလ်တွေဟာမှန်ကန်မှုမရှိဘူးဆိုပြီးလူမှုကွန်ရက်တွေပေါ်မှာဝေဖန်မှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ပြည်ထောင်စုဝန်ကြီးအဖြစ်အဆိုပြုခံထားရသူ NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်ဝင်းရဲ့ပညာရေးနောက်ခံမှာသူဒေါက်တာဘွဲ့ရခဲ့တယ်ဆိုတဲ့ Brooklyn Park University ဟာဆိုရင်နိုင်ငံတကာမှာဘွဲ့လက်မှတ်တူတွေထုတ်ပေးနေတဲ့တကယ်အမှန်မရှိတဲ့တက္ကသိုလ်ဆိုပြီး2015ခု New York Times တင်ပြတဲ့ကိုကူကပြီးဝေဖန်မှုတွေရှိနေရပါဦးကျော်ဝင်းကတော့ဒီတက္ကသိုလ်အမှန်မရှိဘူးဆိုတာသူ့အနေနဲ့2015ဒီဇင်ဘာလကြာမှသိခဲ့တာဖြစ်ပြီးအခုဖြစ်ရတဲ့အတွက်လွှတ်တော်ရဲ့အဆုံးဖြတ်ကိုပဲခံယူပါမယ်လို့ VOA ကပြောပါတယ
်ဆရာကအဲ့ဒီလွန်ခဲ့တဲ့2009ခုနှစ်လောက်တော့ပါလေအဲ့ဒီမှာ online degree တခုလိုချင်တော့တိုင်းလိုချင်တော့ဆရာလိုက်ရှာတော့အဲ့ဒီမှာ Brooklyn Park University ကျွေးတယ်တိုင်းဆီတော့လေဆီတော့အဲ့ဒါလည်းအဲ့မှာရေးထားတာလည်းဟို US Economic Sorry ဟို Education Department ရဲ့ license ထုတ်ပေးတယ်ဆိုတော့အကြီးလည်းစိတ်ချတာပေါ့နော်ဆရာစိတ်ချတာပေါ့စိတ်ထဲမှာလည်းတော့လည်းမကောင်းဘူးပေါ့တလုံးလုံးလည်းခံစားရတာဘာလို့ယူကြီးအားထားပြီးတော့လုပ်လိုက်တဲ့ကိစ္စ
ဒီမင်းအရုံးကဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်ပေါ့နော်ဒီ online ပေါ်မှာဆရာတို့ရဲ့ biography နဲ့တင်ခဲ့တဲ့ဟာကဆရာတို့ကိုယ်တိုင်ရေးခဲ့တာလားဒါမှမဟုတ်ပေါ့နော်ဟိုဒီပါတီကရေးခဲ့ရပါလားဆရာ
ဟုတ်တော့မှတ်တယ်အလုံးပေးရတော့ဆရာတို့ရေးခဲ့တယ်ဆရာတို့ပါတယ်ရေးခဲ့တယ်မှာပါတယ်ဆရာတို့ကရေးတာဖြစ်ပါ့မို့ဖိုးလုံးတွေရတယ်ရေးထားတယ် biography ဆိုတော့ဆရာလည်းအမှတ်နံပါတ်နဲ့ပေးလိုက်တာပါသွားတယ်အဲ့ဒါဖြစ်နေပါလားအ
ဲ့တော့ဆရာတကယ်လို့များဆရာတို့ရဲ့ဒီဘွဲ့နဲ့ပတ်သက်လို့ကိုယ်စားလှယ်တဦးတယောက်ကကန့်ကွက်ခဲ့ပြီဆိုရင်ဆရာအနေနဲ့ဘာများတုံ့ပြန်သွားမလဲဆရာဒါမှ
ဟုတ်ဆရာရေတော့အခုရှိနေတာကတော့ဒီတောင်လေးတဲ့ခါကျဒီတောင်ထပ်ဆောင်မှုတွေဆရာကတာမန်လူစားစားပါဆရာဖိနေရလဲဆိုလေယာသမားတွေတောင်လူလေသမားတွေကပြစ်တာဆိုဆရာတို့နိုင်ငံဆင်းရဲနေတာဆရာတို့ဟိုနေမော်ဆရာတို့အလှော်တွေပဲဆင်းရဲနေတာဆရာခံစားတော့ဆရာလူခွေရလုတ်ပေးနေတာပေါ့ဗျာ။ဒါပေမဲ့အခုလိုမော်ကြောင်းကြောင်းရောဒီလိုဖြစ်သွားရင်လေဆရာဆင်းဒီကောင်းဖို့ဝမ်းနေပဲဒါပဲရှိတာတော့ဆရာမမလုတ်လို့မရဘူ
း။ဘွဲနဲ့ပတ်သက်လို့ပေါ့နော်ပါတီတွင်းကတော့ဆရာနဲ့ဗာမားပြောဆိုတာရှိပါလဲဆရာပါတီတွင်းမှာ။
အဲ့ဒါကဒီလိုသားရယ်ဆရာလည်းသိတာလေ2015ဒီဇင်ဘာလောက်မှာဆရာလည်းသိတာအဲ့လိုဆရာတော့ဟိုကိုယ့်လိုကိုယ်လိုနေတော့ကြောက်လည်းတက်မကြည့်ဘူးဘူးနော်အဲ့ကြောင်ကြီးကဘာဖြစ်လဲကြောက်လည်းတက်ကြည့်နေဘူးပေါ့အဲ့လိုအဲ့တော့မှဆရာလည်းသိတာဒါလည်းပဲဟိုတကယ်ပြောရင်တော့ပါတီကလည်းဆရာကိုယုံကြည်တယ်လို့ဆိုတော့သူလည်းဟိုဆရာတင်စားတဲ့ပုံမှာလည်းသူလက်ခံထားတယ်လို့ဆရာလည်းပါတီမှာတော့ချိုးရင်မရှိလို့ထင်တယ်ဖြစ်ဆရာပါပဲအပြစ်ရှိမယ်လို့ထင်တယ
်ဆရာဒီကြောင်ကနေပြီးတော့ PhD ကတော့ဘယ်ခုနှစ်မှာရခဲ့ရပါလဲဆရာ
2010မှာသူတို့လက်မှတ်ထုတ်ပေးထားပြီးတော့အဲ့ certificate တွေဆရာကရှိတယ်
ပြည်ထောင်စုအစိုးရဝန်ကြီးအဖြစ်အဆိုပြုခံရသူ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းမြင့်ရဲ့ပညာရေးနောက်ခံမှာသူဒေါက်တာဖွဲ့ရခဲ့တဲ့ Pacific Western University ဟာဆိုရင် American အစိုးရပညာရေးဌာနကနေအတိအမှတ်မပြုတဲ့ဘွဲ့ဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြနေတာပါဒီတက္ကသိုလ်ခွင့်နဲ့ပတ်သက်လို့ဘွဲ့အတူတွေထုတ်ပေးနေတယ်ဆိုတဲ့ဆွဆွဲမှုတွေကို American လွှတ်တော်မှာ2004ခုနှစ်ကစတင်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်2006ခုနှစ်မှာတော့ဟာဝါရီပြည်နယ်အစိုးရကဒီတက္ကသိုလ်ခွဲရဲ့လုပ်ငန်းတွေအားလုံးကိုရပ်ဖို့အမိန့်ထုတ်ခဲ့ပါတယ်ဒေါက်တာတန်းမြင့်ကိုရိုင်ကတော့သူ့ဘက်ကတော့သူလေးလာတင်ယူပြီး1999ခုနှစ်မှာဘွဲ့လက်မှတ်ရရှိခဲ့တယ်ဆိုတဲ့အထောက်အထားခိုင်မာရှိပြီးနောက်ပိုင်းပြဿနာဟာအမေရိကန်တက္ကသိုလ်ဘက်ကပြဿနာဖြစ်တယ်လို့ VOA ကပြောပါတယ
်ဒီ88မှာကျွန်တော်ဟိုနိုမာမာကိုလသမန်ကနဲ့ UNB ဆွဲဆက်လင်းနဲ့ဆောင်းလွန်အန်လိုင်းရောက်တော့ကျွန်တော် Father Study တို့ပေါ့ငကိုနေ့ကကျွန်တော်ယူရထားတယ်ပေါ့ဗျာဒီတော့ဒီကြော်ညာကို economic စာဆောင်မှာတွေ့တယ်လीသူဟိုရောက်တော့ကျွန်တော်ချင်းချင်းဆက်သွယ်လိုက်တော့သူက browser ပေးတယ်လीအဲ့တော့ California ကဟိုသူကပညာရေးကောင်စီကထုတ်တယ်ထုတ်ပေးတာပေါ့လीအဲ့တော့ကျွန်တော်လည်းအဲ့ဒီ MSC ကနေပြီးကျွန်တော်တို့နှစ်နှစ်တိတိပေါ့ဗျာ ကျွန်တော်တို့ဖလာစတဲလို့သူပေးတဲ့ကိုစကိုက်10 credit card မသိပြလောက်ရတယ်အပြီးတဲ့ခါကျတော့ကျွန်တော်ဟို BD ကိုကျွန်တော်ဆက်လုပ်တယ်ဒေါက်တာပြီးတာကဟို69 program ပြီးသွားတယ်ပေါ့ဗျာအပြီးသွားတော့ဒါကအကြောင်းကတော့ဒီအပေးယူခေါင်းကတော့ online ဆိုပေမဲ့ online မရှိဘူးဗျာတယ်လီဖုန်းနဲ့စာတိုက်ကပဲလောက်ရတာပေါ့လေလောက်ရတော့အဲ့ဒီမှာကျွန်တော်69 February ပြီးတယ်ပေါ့ဗျာအဲ့ကျွန်တော်တို့ကdesertation paper လည်းတင်ရတယ်အဲခုနကဟိုတက်မှတ်တဲ့ဟိုဒီ credit တွေကအဆင့်ဆင့်လဲအဲ12ခုပေါ့ဗျာအဆင့်ဆင့်သွားတော့ဗောလေအဲ့တော့ကျွန်တော် PhD လုပ်တာ6နှစ်ခွာလောက်ကြာတယ်ဗျအဲကျွန်တော်သိတော့ဆိုရင်ဒီအကြောင်းကဘယ်သူတွေတက်လဲဆိုတော့အများစုကကုလသမဂ္ဂဝန်ထမ်းတွေရှိတယ်ဗျတကြီးတွေပေါ့နော်အဲ2002ခုနှစ်ကအမေရိကန်မှာသူကပညာရေးဥပဒေတစ်ခုပြောင်းလိုက်တယ်ပြောတယ်ဗျပြောင်းလိုက်တော့ချိုးဒီအဲ့လို institution တွေကို license ထပ်မပေးတော့ဘူးပြောတယ်ပေးလိုက်တာက license ထပ်မပေးတာလားတံခိုးတော့ကလောက်တာတွေကိုအတိမတ်မပြူတာလားဒါတော့ကျွန်တော်မသိဘူးဗ
ျဆရာတို့ဝင်ကြီးဖြစ်မပေးခင်မှာကန့်ကွက်လို့ရတယ်ဆိုတော့လေတကယ်လို့များဒီကနေ့မှာဒီကိုတလေတူကဆရာတို့ကန့်ကွက်ခဲ့တယ်ဆိုရင်ဆရာတို့ဘက်ကဘောတော့ဆရာအပါဝင်ဆရာတို့ဒီအဖွဲ့ချုပ်ဘက်ကဘာများအာတုံ့ပြန်သွားလို့ရှိပါလဲဆရာ
အဲဒါတော့ကန့်ကွက်လို့ဆိုတာကတော့ဗျာသူကခုတားတဲ့ပြည်ညာနဲ့ပတ်သက်လို့အထောက်ထားကမှားတယ်ဆိုရင်လေပါတီကဒါကတော့ဒီကျွန်တော်တို့ထောက်ထားဖို့သက်ဆိုင်ရာအမေရိကန်တာဝန်ရဲ့တစ်ဆင့်ဟိုမေးမယ်ဗျာမေးလို့ကျွန်တော်တို့ကဟာလားဒါလောက်ရတော့မှာပေါ့လေအဲသူကကန့်ကွက်ကျွန်တော် defense လောက်ရတော့မှာပေါ့ဗျာ
အခုလို့ဖြစ်တဲ့အခြေအနေတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကတော့ကာရီကန်ရှင်တွေကိုမေးမြန်းဖို့သာတုံ့ပြန်ပြီးတစုံတရာမှတ်ချက်ပေးစရာမရှိဘူးလို့ဆိုပါတယ်ဒါဟာ online ပေါ်မှာရှိနေတဲ့ပြဿနာဖြစ်ပြီးလုံယုံလုံစင်လွတ်တော်တွင်ကန့်ကွက်မှုတွေမရှိသေးဘူးလို့ဆိုပါတယ်ကန့်ကွက်လာရင်လည်းကာရီကန်ရှင်တွေဘက်ကအထောက်ထားနဲ့ခုခံတယ်လို့ပါတီဘက်ကလည်းကန့်ကွက်မှုအပေါ်မှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်သွားမယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်လူမှုကွန်ရက်ပေါ်မှာဖြစ်ပေါ်နေတဲ့အခုဝေဖန်ချက်ဟာလွတ်တော်စာမျက်နှာမှာရှိတဲ့လွတ်တော်ကိုယ်စားလှယ်ရဲ့နောက်ခံရာဇဝင်မှတ်တမ်းပေါ်မှာမူတည်ပြီးတော့ရှိနေတာဖြစ်ပါတယ်။အဆိုပြုထားတဲ့ပြည်ထောင်စုဝန်ကြီးတွေရဲ့နောက်ခံရာဇဝင်တွေကိုတော့လွတ်တော်တွင်တရားဖြန့်ဝေရမှာလွတ်တော်မှတ်တမ်းတွေမှာရှိတဲ့အချက်လက်တွေနဲ့တူမတူအသေးချာမသိရသေးပါဘူး။ပြည်ထောင်စုဝန်ကြီးအရေးချင်းတက်မရမှာတော့အထက်ပါပြဿနာနဲ့ပတ်သက်လို့ကိုင်းတွယ်ဖြစ်ရှင်းမှုဖွဲ့စည်းပုံပါဖော်ပြချက်နဲ့ရှင်းရှင်းလင်းလင်းမသိရှိပေရပေမဲ့ဒီဆွဆဲချက်တွေကိုခိုင်လုံရင်တော့သက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့လွတ်တော်အမတ်ရာထူးအပေါ်မှာတစုံတရာတက်ရောက်မှုရှိနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါရယ်ခင်ဗျာ
။ဝန်ကြီးတင်ဦးရဲ့နောက်ခံပညာရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်နေတာကိုကိုထက်အောင်မင်းမြန်းတင်ပြခဲ့တာပါရှင်။အခုတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ရဲ့ငါးနှစ်တာဗန္ဒာရေးသုံးဆွဲမှုပေါ်ပြန်လည်သုံးသပ်ချက်တွေကိုတင်ပြပေးပါမယ်။ပြည်ရဲ့သက်တမ်း9နှစ်အတွင်းမှာရန်ကုန်တိုင်းဒေသကြီးအတွင်းလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေမှာပြည်သူတွေလိုအပ်တဲ့လုပ်ငန်းအတွက်အများဆုံးအသုံးပြုခဲ့တာမရှိဘဲဆောက်လုပ်ရေးလုပ်ငန်းတွေမှာပဲအများဆုံးအသုံးပြုခဲ့တာတွေကြောင့်ပြည်သူအတွက်အကျိုးဖြစ်ထွန်းမှုနည်းခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကဖွဲ့စည်းထားတဲ့ဗန္ဒာရေးစီမံကိန်းနဲ့စီးပွားရေးကော်မတီကထုတ်ပြန်ပြောဆိုလိုက်ပါတယ်ငါးနဲ့အတွင်းလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေသုံးဆွဲငွေတွေနဲ့ပတ်သက်ပြီးစီစစ်ခဲ့တာမှာတချို့လုပ်ငန်းတွေဟာဗန္ဒာငွေတောင်းခံထားပေမဲ့လှုပ်ဆောင်ခြင်းမရှိသေးတာတွေရှိနေသေးတယ်လို့ဗန္ဒာငွေမရသေးဘဲကြိုတင်လှုပ်ဆောင်ထားတာတွေလည်းရှိနေတယ်လို့အဲ့ဒီကော်မတီကထုတ်ပြန်လိုက်ပါတယ်ဒီဗန္ဒာနှစ်မှာသုံးဆွဲဖို့တင်ပြထားတဲ့ငွေကြေးတွေကိုလည်းပြန်လည်စီစစ်ပြီးမှသုံးဖို့အတွက်လည်းတင်ပြထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မေခတ်ကသတင်းပေးပို့ထားပါတယ်ရှင်
မလ22ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်မှာဗန္ဒာရေးစီမံကိန်းနဲ့စီးပွားရေးကော်မတီကသူတို့စီစစ်ခဲ့တာနဲ့ပတ်သက်ပြီးထုတ်ပြန်ကြေညာချက်မှာအခုလိုထည့်သွင်းဖော်ပြခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့9နှစ်တာအတွင်းရန်ကုန်တိုင်းအစိုးရရဲ့ငွေလုံးငွေရင်းသုံးဆွဲမှုကိုကြည့်ရင်ပြည်သူတွေလိုအပ်တဲ့လုပ်ငန်းတွေမှာအများဆုံးအသုံးပြုခဲ့တာမရှိဘဲစောက်လုံရေးလုပ်ငန်းတွေမှာပဲအများဆုံးအသုံးပြုခဲ့တာတွေကြောင့်ပြည်သူတွေအတွက်အကျိုးဖြစ်ထွန်းမှုနည်းခဲ့တယ်လို့ဗန္ဒာရေးစီမံကိန်းနဲ့စီးပွားရေးကော်မတီအတွင်းမှဦးကျော်စရာကလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
ကျွန်တော်တို့ဒီဆိုရပွဲငွေလုံးငွေရင်းအသုံးစိတ်များကိုကြည့်လျင်ပြည်သူလူထုအတွက်အရေးကြီးသောလုပ်ငန်းများတွင်အများဆုံးအသုံးပြုရမည့်အစားဆောက်လုပ်ရေးလုပ်ငန်းများဖြစ်သောဂုံးကြော်တရားဆောက်လုပ်ခြင်းလုပ်ငန်းများတွင်သာအများဆုံးအသုံးပြုထားခြင်းကိုပြန်လည်ဆုံးစဉ်းစားသုံးသပ်သင့်မှာကြောင်းစွတ်တော်သူတင်ပြအပ်ပါတယ်
ဒီပြည်နိုင်ငံမှာအစာအုပ်ငှားရမ်းမှုတွေမှာလဲကာလပေါက်ဈေးထက်ရောင်းနေကငှားရမ်းတာတွေရှိနေတာကြောင့်ဗန္ဒာငွေရရှိမှုမှာရတဲ့တလောက်မရခဲ့ဘူးလို့ဦးကျော်စရာကထောက်ပြပြောဆိုခဲ့ပါတယ် ဘန္နာယီစီမံကိန်းနဲ့စီးပွားရေးကော်မတီအဖွဲ့အနေနဲ့မြို့နယ်44မြို့နယ်မှာအရင်အစိုးရလက်ထက်လှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးစီစစ်မှုတွေလှုပ်ဆောင်နေကြောင်းလှုပ်ဆောင်မှုအသေးစိတ်ကိုလည်းမကြခင်မှာထပ်မံတင်ပြသွားဖို့ရှိတယ်လို့အဲ့ဒီကော်မတီဥက္ကဋ္ဌဒေါ်စန္နာမင်းကပြောပါတယ်။လက်ရှိစစ်ဆေးခဲ့တဲ့အပိုင်းတွေမှာတွေ့ရှိမှုတွေနဲ့ပတ်သက်ပြီးသူက VOA ကိုခုလိုပြောပြပါတယ်။
2015-16တုန်းကတော့ငွေပမာဏဒီလောက်ခွင့်ပြုထားပြီးတော့လေလမ်းတွေပြင်ပါမယ်လို့ပြောပြီးတော့အဲ့ဒီလုပ်ငန်းတွေကိုအပြည့်အဝမလုပ်သေးနဲ့လုပ်ငန်းတွေရှော့ပြီးလုပ်ထားတဲ့ကိစ္စမျိုးတွေကိုလည်းကျွန်တော်စစ်ဆေးတွေ့ရှိရတယ်။နောက်ဒီ2016-17ကမှဒီလုပ်ငန်းတွေလုပ်ဖို့ကြာထားပြီးတော့လေလုပ်ငန်းတွေကလုပ်ပြီးနေတာဖြစ်နေတယ်
။ဒီပြင်ပြီးခဲ့တဲ့အစိုးရလက်ထက်မှာကာလန်ပိတ်ဆို့မှုကိုဂုံးကြော်တရားတိဆောက်ခြင်းတွေနဲ့ဖြေရှင်းတာမှာပြည်သူတွေအတွက်ထိရောက်မှုမရှိခဲ့ဘဲငွေကုန်ကျကျတာများခဲ့ကြောင်းဒေါ်စနာမင်းကတင်ပြခဲ့ပါတယ်။ပြည်သူတွေအတွက်အမှန်တကယ်လိုအပ်နေတာကစီမံကိန်းအနေနဲ့မြို့ပြအင်အားတွေတည်ဆောက်ဖို့ဖြစ်ပေမဲ့ရန်ကုန်တိုင်းအစိုးရအနေနဲ့ဒီဟာကိုလှုပ်ဆောင်နိုင်ခြင်းမရှိခဲ့ဘူးလို့လည်းထောက်ပြခဲ့ပါတယ်။လက်ရှိပြည်သူတွေအတွက်အမှန်တကယ်လိုအပ်နေတဲ့လုပ်ငန်းပိုင်းတွေနဲ့ပတ်သက်ပြီးသူကအခုလိုပြောပြပါတယ်။
ကျမတို့အကြံပြုထားတာတော့ပေါ့နော်ဒီဘတ်ဂျက်ငွေတွေကိုဂုံးကြော်တကားစောက်လို့ရေးထက်ရန်ကုန်မြို့ရဲ့စီရင်တရားရေးနေနမိတ်ကျင်းပမှာရှိတဲ့ကျေးလက်နဲ့မြို့စက်ပယ်ကြီးနန်းလေးတိဆောက်ရေးအတွက်ကိုတော့ခွဲဝေချထားတင်ပါတယ်လို့ကျမတို့ကအကြံပြုတင်ပြထားပါတယ်
မကြခင်သုံးဆွဲတော့မယ်ဒီ2016-2019ဘန်နာနှစ်မှာသုံးဆွဲမဲ့ငွေတွေကိုပြီးခဲ့တဲ့လွှတ်တော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်ဒီလိုအတည်ပြုခဲ့တာကိုပြန်လည်စဉ်းစားသုံးသပ်ဖို့လိုအပ်နေတဲ့အချက်တွေနဲ့အမှန်တကယ်သုံးဆွဲသင့်တဲ့နေရာတွေနဲ့ပတ်သက်ပြီးအဲ့ဒီကော်မတီကတင်ပြတဲ့အစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်ဒီအပေါ်မှာနောက်တက်လာမဲ့ရန်ကုန်တိုင်းအစိုးရတက်ကစစ်စစ်ကလှုပ်ဆောင်တဲ့မလှုပ်ဆောင်တဲ့ကိုစုံဖြတ်ပေးမှာဖြစ်ပါတယ်။ဒီနှစ်ဘတ်ဂျက်မှာတော့ရန်ကုန်တိုင်းအနေနဲ့စက်တန်းပေါင်း3သိန်းကျော်သုံးဆွဲဖို့တင်ပြတောင်းခံထားပြီးဒါကိုပြီးခဲ့တဲ့တိုင်းလွတ်တော်ကအတည်ပြုပေးခဲ့ပြီးဖြစ်ပါတယ်။
ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ငါးနှစ်တာဘန်နာရဲ့သုံးဆွဲမှုပေါ်ပြန်လည်သုံးသက်ချက်ကိုမမေခသတင်းပေးပို့ခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်တွေကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်ရှင်။
ဘယ်ဂျန်နိုင်ငံဘရဆယ်မြို့မှာအင်္ဂါနေ့ကဖြစ်ခဲ့တဲ့ဘုံဖောက်ခွဲတိုက်ခိုက်မှုတွေမှာသေဆုံးသွားသူ34ဦးအတွက်10မိနစ်တာချိန်တပီဝန်နေချင်းအထိမှတ်ပြုကြရတဲ့အမျှဖောက်ခွဲမှုတွေအတွက်တန်ရာရှိသူတဦးကိုဖမ်းမိလိုက်ပြီးလို့ဘယ်ဂျန်သတင်းဌာနတွေကပြောပါတယ်။ပန်းတွေအမှတ်တရပစ္စည်းတွေကိုတွားချကြတဲ့ဘရဆယ်မြို့တော်က Place to the Boost ရင်းပြမှာဒီကနေ့လူတွေစုဝေးကြတာပါ။အရင်ဆုံးတော့10မိနစ်တာချိန်တက်လိုက်ကြပြီးအဲဒီနောက်အားလုံးတင်ကြီးတညိုတက်ရှိကြတယ်ဆိုတာကိုပြတဲ့အနေနဲ့လက်ခုပ်တီးတန်းတွေရုတ်တရက်ထွက်လာပါတယ်။ဒီတော့တင်မှာပဲအင်္ဂါနေ့ကဘရဆယ်မြို့တော်ဘုံဖောက်ခွဲတိုက်ခိုက်မှုတွေမှာတန်ရာရှိသူတဦးကိုရဲတပ်ဖွဲ့ကဖမ်းမိလိုက်ပြီးလို့ဘယ်ဂျန်ကလာတဲ့သတင်းတွေမှာဖော်ပြကြပါဗျ။ဘရဆယ်မြို့တော်မှာဖောက်ခွဲတိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာတွေဟာဥရောပတိုက်ရဲ့အဓိကအဖွဲ့အစည်းကြီးတွေဖြစ်တဲ့မြောက်အတ္တလန္တိစာချုပ်နေတိုးဘွဲ့နဲ့ဥရောပသမဂ္ဂ EU ဌာနချုပ်တွေရှိတဲ့နေရာနဲ့ကီလိုမီတာနည်းနည်းပဲဝေးပါတယ်။ဘရဆယ်ကဒီတိုက်ခိုက်မှုတွေကနေတဆင့်ဥရောပတိုက်တစ်ခုလုံးကိုတိုက်ခိုက်လိုက်တာပါလို့ပြည်နှစ်သမ္မတ François Hollande ကထွက်တာမှရေးပါတယ်။ကြောင်ဥရောပကောင်းဆောင်တွေလိုပဲသမရအော်လန်ကလည်းဘယ်ဂျန်ဆူရောက်ကိုအကူအညီပေးမယ်လို့အင်ကာနေမှာကန့်လန့်ခဲ့ပါတယ်။အမေရိကန်သမရဘရာကိုဘောမဟာအာဂျင်တီးနားနိုင်ငံမှာနှစ်ရက်ကြာကြီးစဉ်တစ်ခုနဲ့ရောက်နေပါတယ်။ဒါဟာဖြင့်စီးပွားရေးအခြေအနေမကောင်းလာတဲ့အာဂျင်တီးနားနိုင်ငံနဲ့ဆက်ဆံရေးနှွေးထွေးလာတဲ့အခြေလက္ခဏာဖြစ်ပေမဲ့လည်းအမေရိကန်ပြည်ထောင်စုကထောက်ခံခဲ့တဲ့အာဂျင်တီးနားစစ်အာဏာသိမ်းနှစ်ပတ်လည်အချိန်ကာလနဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်တွေမှာဒီမိုကရက်တစ်ရီပက်ဘလီကန်ပါတီကြီးနှစ်ခုတို့ရဲ့သမရလောင်းပနာမရွေးချယ်ပွဲတွေမှာတော့ပါတီတွင်ရွေးချယ်ပွဲတွေမှာထိတန်းရောက်နေသူတွေအသီးသီးအနိုင်ရကြပါတယ်။ဒေါ်နယ်ထရမ့်ကအာရီဇိုနာပြည်နယ်မှာတက်ခရုစ်ကိုရာဂိုင်နှုန်း20%ကျော်အသာနဲ့လွှဲလင်းတကူအနိုင်ရပြီးပါတီညီလာခံကိုယ်စားလှယ် 58% စလုံးရဲ့အမဲကိုရသွားပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်9:00ကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24.25-32.50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရွှေလန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.